နိုင်ငံရေးနဲ့ငြိမ်းချမ်းလက်ရှိလုပ်ငန်းစဉ်တွေမှာအစိုးရတက်မတော်နဲ့ RCSS SSA တို့အကြားနားလည်မှုကွဲလွဲနေတယ်ဆိုပြီးတရားဝင်နီးလန်းနဲ့ဆက်သွားဖို့ခက်လာတာကြောင့်တီးတန့်ဆွေးနွေးသွားမယ်လို့ RCSS SSA ကပြောပါတယ်အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးတက်ခေါ်ယူကျင်းပပြီးတဲ့နောက်ဒီလိုဆုံးဖြတ်လိုက်တာပါ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုဝင်ဘာ10ရက်နဲ့17ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဌာနချုပ်မှကျင်းပခဲ့တဲ့အစည်းအဝေးမှာအစိုးရနဲ့ RCSS တို့ကြားသဘောတူချုပ်ဆိုထားတဲ့ပြည်နယ်ပြည်ထောင်စုအဆင့်ပြည်ခဆိုင်ရာမှုရစရေးသဘောတူစာချုပ်တွေနဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့တာတိကျပြန်လည်ဆွေးနွေးညှိနှိုင်းကြဖို့ဆုံးဖြတ်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်အခုကျွန်တော်တို့ RCSS ဒီ GMCU မှာ GMCS မှာမာယောနည်းနည်းအဖို့ထစ်တွေရှိနေတဲ့အနေအထားလို့ပဲမြင်တယ်လေဒီလိုဖြစ်ရတဲ့အကြောင်းရင်းကလည်းအရင်တော့ကျွန်တော်တို့အခုနှစ်ဖက်လက်မှတ်ရေးထိုးထားတဲ့ဒီဒီနယ်အဆင့်တို့ပြည်တော်စုအဆင့်တပြည့်ရဲ့သဘောတူစာချုပ်နဲ့လည်းပတ်သက်ဆက်ဆက်နေတဲ့အနေအထားရှိတယ်။အဲ့ဒီစာချုပ်အပေါ်မှာအခုနှစ်ဖက်ကနေပြီးတော့ဟိုနားလေသဘောပေါက်မှုချင်းကမတူဘူး။စပြတနာအဲ့ကနေစလေလို့လည်းမြင်တယ်လေ။ NCA စာချုပ်အကောင်အထက်ပေါ်တဲ့အပိုင်းမှာနည်းနည်းအားနည်းချက်တွေတော့ရှိတာပေါ့နော်။ပြည်ဝင်နီးလမ်းနဲ့ကျွန်တော်တို့တွားလို့မရတဲ့အနေအထားရှိတယ်။ဒါကြောင့်မို့ကျွန်တော်တို့ RCSS အနေနဲ့ဒီတန်ဆွေးနွေးပွဲအနေနဲ့သင့်ချင်းကပ်မယ်ဆိုတဲ့အနေအထားဖြစ်တယ်။
လက်ရှိမှာဖွဲ့စည်းထားတဲ့ပြည်ထောင်စုတိုင်းမှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ဟာဒေတာတွင်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိသလိုတပ်မတော်ကလည်းတစ်ဖက်သက်ဆွေးနွေးနေတဲ့အနေအထားဖြစ်နေတယ်လို့သူကဆိုပါတယ်။ GMC စစ်စစ်ဖွဲ့စည်းပုံတွေလုပ်ငန်းသာဝန်လုပ်ငန်းလမ်းညွှန်တွေပြန်လည်ပြင်ဆင်ဖို့လိုအပ်နေသလိုနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားတွေပါဝင်ဖို့လိုအပ်နေတယ်လို့လည်း RCSF ကထုတ်ပြန်ထားပါတယ်။ဒါပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တောင်းဆိုထားတဲ့ပြည်ထောင်စုမှခွဲမသွဲ့ရေးတခုတည်းတော့တပ်မတော်ဖွဲ့စည်းရေးကိစ္စတွေနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါတယ
်ပြည်ထောင်စုမှမိတိခါမှခွဲမထွက်ရဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဒါ NCA တမမပေါအောင်လေဒီကိစ္စကတော့ကျွန်တော်တို့တော့ဒီ MCA အပေါ်မှာရက်ပြီးပြီးတော့ပဲဆွေးနွေးမယ်ဆိုတဲ့ပေါ်ရရှိတယ်အခုတည်းတော့တပ်မတော်ဆိုတဲ့ဟာလည်းကျွန်တော်တို့အနေနဲ့ဒီအစိုးရနဲ့တပ်မတော်နဲ့တိတ်ပြေဆိုဆွေးနွေးမယ်ဆိုတဲ့အနေအထားဖြစ်တယ်လေဒါမှပဲအမြင့်ချင်းဖလှယ်လို့ရမှာပေါ့
ပြည်ခတ်တက္ကမှုရစရေးသဘောတူညီချက်တွေပေါ်အစိုးရတပ်မတော်နဲ့နှုတ်နှစ်ဖက်ပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုရလပေါ်မူတည်ပြီးတော့ GMC ဆင့်ဆင့်အစည်းအဝေးတွေမှာတက်ရောက်ခြင်းရှိမရှိဆုံးဖြတ်သွားမယ်လို့လည်း RCSS ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူကချင်လွတ်လပ်ရေးဖွဲ့ KIU လိုင်စာဌာနချုပ်မှလည်း KIU ဥဆောင်ပြီးတော့လူထုတွေ့ဆုံပွဲအစည်းအဝေးတရားကျင်းပခဲ့ပါတယ်။အစည်းအဝေးကျင်းပတာမပြီးစီးသေးပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့တက်ရောက်သူကိုယ်စားလှယ်သူကခုလိုပြောပါတယ်။
ဒီကောင်စီမှာခွဲမထွက်ရေးဆိုရဲအစိုးရနဲ့တမ်းတဘက်ကပြောဆိုနေတဲ့အခါမှာသူကတော့လည်းဒီအချိန်မျိုးကိုဘယ်လိုဖြစ်ဆောင်မှာလဲဒီတမ်းတဘက်ကတန်ခါစီရေးဆိုရဲကျန်နေတဲ့ဒီကောင်စီဒီလိုဆိုတော့လည်းနိုင်ဆိုပြီးတော့ဒီမှာချက်ချင်းလေးဆိုရဲဒီကံကားလေးကိုဆွေးနွေးဖြစ်ပါလေ
လက်ရှိစုရတမတော်နဲ့ NCP ရတိုင်းသာလက်နက်ကိုင်ဖွဲ့တွေကြားဖွဲ့စည်းထားတဲ့ပြည်ခတ်တက္ကမှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC လှုပ်ဆောင်ချက်တွေရော့ရဲလာလို့ NC လမ်းကြောင်းကိုသိခိုက်လာတယ်လို့လည်းကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လာကခုလိုသုံးသပ်ထားပါတယ
် GMC State ရဲ့အခမ်းအနားကဩဇာမလွှမ်းလို့ဒီကောင်ကတည်ပြီးရပါတယ်ဒီ Union ဘက်ကကြောက်နေအဲဒီအခမ်းအနားကြီးမကြည့်လေတော့ရင်းရှိမှာလက်နက်ကိုင်တပ်ဖွဲ့စီနှစ်ဖက်ကဘယ်လိုမှအချင်းမပြေတော့အဲရဒီလိုမှခု NC ကိုဒါသိခိုက်လာတဲ့သဘောပဲ NC ရဲ့အခမ်းအနားကတော့ခုကတော်တော်လေးတော့ရကြသွားပြီဆိုရင်အနေထားကိုမြင်ရတယ်။အများကြီးနှစ်ဖက်ကဒီလက်မခံလာတော့တဲ့အခြေအနေလား။ကျွန်တော်တို့လည်းပြောဆိုတာတစ်ခုခုဖြစ်လာတယ်ဆိုရင်သူ့မှာအခြေခံအကြောင်းပြရတယ်။အဲဒါကိုပြန်သုံးသပ်စီခြင်းနဲ့ပမာဏငန်းကိုပြောပြီးတော့မှဖြည့်ရှင်းဖို့ပဲမဟုတ်တော့ဖြည့်လျှောက်ဆက်ဖို့ဟာအရေးကြီးရမရှိတော့ဘူးလေ။
တောင်ပိုင်းရှမ်းပြည်သမတော်နဲ့ KNU ကမြူရာစီယုံတို့ဟာ NC လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့မကြာခဏဆုစလို့စည်ရေးပဋိပက္ခဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။